တရင်ပြည်နယ်ဖားပုံခရိုင်အတွင်းမှာမြန်မာစစ်တပ်ကလေရင်တွေနဲ့စနေနေ့ညကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဖားပုံခရိုင်အတွင်းကခြေရွာသားများထိခိုက်ဒဏ်ရာရတာတိုက်ဆုံးတာတွေရှိခဲ့ပြီးခြေရွာသားတရာကျော်ဟာထိုင်းဘက်ကိုစစ်ဘေးရှောင်ပြီးထွက်ပြေးနေကြရပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျမမအေးမှာပါတရင်ပြည်နယ်ဖားပုံခရိုင်အတွင်းမှာမြန်မာစစ်အုပ်ချုပ်ရေးကောင်စီတပ်စခန်းချရာနေရာကို KNU တပ်မ9ကစခန်းသိမ်းတိုက်ပွဲလုပ်ခဲ့ပြီးညပိုင်းမှာပဲဖားပုံခရိုင်ထဲကကြေးရွာတွေကိုမြန်မာစစ်တပ်ဘက်ကလေယာဉ်တွေနဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ကြေးရွာသားတွေတေဆုံးထိခိုက်မှုတွေရှိတယ်ဆိုပြီး KNU တပ်မ9ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးစောကလေတို့ကအခုလိုပြောပြပါတယ်
။ဟုတ်ကဲ့လေယာဉ်ကပြေးသွားတာညကိုရိုနာခွဲကနေစပြီးတော့မှဒီဆက်နေရည်အကြည့်ပေါ့လေဒါနဲ့လာပြေးသွားတယ်လို့ပြောတယ်ခလင်းငယ်ပေါ့လေဟိုတနည်းခလင်းငယ်တရားပြေးသွားတယ်ပြောတယ်နောက်ပြီးတော့ဒီဟိုဂျေစီကြောက်သူတယောက်ပေါ့အဲ့မှာပြေးသွားတယ်လို့နေအောင်နောက်ပြီးတော့ဒီစစ်ပတ်ခရတယောက်ပါတယ်လို့
တော့
ဆရာရတာ6ယောက်လို့ပြောတယ်နော
်ဒီ
ဆုံးတာတော့ရောဆရာရတာက6ယောက်လို့အေးအိမ်မှာပြက်စီးတာရှိတယ်လေနီးလောက်ထားတာကြီးစီးတာဒီဘုံလို့ကြီးရွာပဲနော်
မြန်မာစစ်တပ်နဲ့ KNU တပ်မ9ပါဝင်တပ်မဟာအတော်များများမှစစ်အုပ်ချုပ်ရေးကောင်စီအုပ်ချုပ်နေစဉ်ကာလဒီနှစ်လအတွင်းမှာထိတွေ့မှုတွေတိုက်ပွဲတွေဇက်တိုက်ဖြစ်ခဲ့ပါတယ်အခုလိုမျိုးကရင်ကျေးရွာတွေကိုပိတ်မှတ်ထားပြီးလေရင်သုံးပြီးတိုက်ခိုက်တာဟာလူမှုကိုနှိပ်စက်မှုတွေသာဖြစ်တယ်ဆိုပြီးဗိုလ်မှူးစောကလေးတို့ကပြောပါတယ
်တို့ကအထက်စီးကနေပြီးတော့မှအကုန်လုံးကသူ့ရဲ့လက်အောက်ခံရမယ်ဆိုတဲ့သဘောမျိုးနဲ့ပဲသူကလုတ်သွားတဲ့ပုံမှာသူကဒီဟာတော့ပြီးတော့ဖြည့်ရှင်းလာမယ်သူတို့လူကြီးတဲ့ပုံမှာဒီလိုမျိုးတော့လောက်သွားတာဒါကတော့ဟိုမမှန်တမ်းဘူးလို့ကျွန်တော်ကတော့ဒီလိုပဲတောက်လျှောက်မြင်လာခဲ့တယ်။နောက်ပြီးတော့သူတို့အကြောက်ပြတာကသူတို့ဒီလေရင်တွေမှာလက်နဲ့ကဝေတာဒါသူတို့တိုက်ကြီးကိုကာကွယ်ဖို့ပဲဆိုပြီးတော့မှသူတို့ပြောတယ်ဒါပေမဲ့သူတို့အခုဆုံးတာကတိုက်ကြီးကာကွယ်တာမဟုတ်ဘဲနဲ့ဒီတိုင်းသားစီစီကိုလိုက်ပြီးတော့နေဆက်နေတဲ့ပုံမှာဒါကတရားဘူးလို့ဟိုကျွန်တော်ကတော့ဒီလိုပဲမြင်တယ်
မြန်မာစစ်တပ်ဘက်ကလေရင်တွေနဲ့ဘုံကျဲတိုက်ခိုက်တာကိုခံခဲ့ရတဲ့ကျေးရွာနှစ်ရွာကရွာသားတရာကျော်ဟာဒီကနေ့မှတော့တန်လွေမြစ်ကိုဖျက်ပြီးထိုင်းဘက်ကိုစစ်ဘေးရှောင်ဖို့အတွက်ထွက်ပြေးလာနေကြတယ်ဆိုပြီးထိုင်းနယ်ခြားဆောင်တပ်တွေကပြောပါတယ်ပထမဆုံးအတုပ်အနေနဲ့မြန်မာဘက်ကထွက်ပြေးလာကြတဲ့အမျိုးသားအမျိုးသမီးနဲ့ကလေးတွေပါဝင်တဲ့အိမ်နောက်စု22စုကဒုက္ခသည်တရာကျော်ကိုထိုင်းဘက်ကလူသားချင်းစာနာမှုနဲ့စောက်ရှောက်မှုပေးထားတယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်ရှင်